ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ကခိုမုံတပ်စခန်းနဲ့ကြောင်မဲမြို့နယ်မိုင်းလုံအနီးမှာရှိတဲ့လက်ကြီးတပ်စခန်းကိုဒီဇင်ဘာလ9ရက်နေ့ကတအောင်းတပ် TLN လေးကထပ်ပြီးတော့မှသိမ်းယူလိုက်နိုင်တယ်လို့သတင်းထုတ်ပြန်ပါတယ်။ဒီလ6ရက်နေ့ကတော့စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ12ရဲ့ဌာနချုပ်မှုကိုအသေးဖမ်းဆီးရမိခဲ့တယ်လို့ကိုကန်တက် MNDA ကသတင်းထုတ်ပြန်ထားပြီးတော့ဒီကြောင်းကိုတော့စစ်ကောင်စီဘက်ကညင်းဆိုထားပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်
။ဒီဇင်ဘာ6ရက်နေ့မှာဆိုရင်ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်အဖွဲ့တွေရဲ့2029စစ်စင်ရေးဟာ43ရက်ရှိလာပြီဖြစ်ပြီးနှစ်ဖက်အကြားဖြစ်ပွားနေတဲ့စစ်ရေးအခြေအနေကဆက်လက်မြင့်တက်နေစေပဲရှိနေပါနဲ့။ဒီလ9ရက်နေ့ကနမ်ခန်ကြောင်မဲမန်တုံကိုခိုင်မြို့နယ်တွေအတွင်းတိုက်ပွဲ၄နေရာလောက်ဖြစ်ပွားခဲ့တာမှာစစ်ကောင်စီရဲ့စခန်းနှစ်ခုကိုသိမ်းယူခဲ့တယ်လို့ PSLF DNL ရဲ့ပြောဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ
်။မနေ့ကစင်ဒီတိုက်ပွဲက3-4နေရာတော့ဖြစ်မယ်ပေါ့နော်။သိမ်းရတဲ့စခန်းကတော့ဒီမန်တုံမြို့နယ်စစ်ကောင်စီခုံမုံတပ်စခန်းပေါ့လေနော်။အတိုင်းညနေ၄နာရီခွဲမှစမတို့ဝင်ရောက်တိုက်တယ်။ပြီးတော့နောက်တစ်ခုကဒီကျောင်းမဲဘက်မှာရှိတဲ့မိုင်းလုံးပေါ့နော်မိုင်းလုံးအဲလက်ဒီတက်စကန်တမတို့တင်ရတယ်60 80မမအလနဲ့ကြီးရပါဝင်တယ်အလနဲ့ငယ်ရောလာအကုန်လုံးပောင်းရင်တော့30ကျော်ရှိမယ်အခြားဆေးသုံးသောပစ္စည်းတွေလည်းတင်စီရမိတယ
်လက်ကြီးကြီးရကတော့ကျောင်းမဲမြို့နယ်အဆက်မိုးကုတ်မြို့နယ်အတွင်းမှာတည်ရှိနေတာဖြစ်ပါတယ်လက်ကြီးတက်စကန်တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းက12ကျင်းနမ်ခမ်းမြို့နယ်စကန်တေကုံတိုက်ပွဲမှာလေကြောင်းက၄ကြိမ်လာရောက်တိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ကြောင်းလည်းပြောပါရယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမေးမြန်းရမှာတော့
ဟုတ်ကဲ့ဆရာဒီကနေ့မှာတော့တိုက်ပွဲတည်င်းတက်လာတာမတွေ့ရသေးဘူးဆရာ
ကိုကန် MNDAA ကစစ်ကောင်စီရဲ့စကခစနစ်ရဲ့ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းကိုဒီလ6ရက်နေ့ကအသေးရမိကြောင်းနဲ့စကခစနစ်လက်အောက်မှာရှိတဲ့ခလာယ69တပ်ရင်းမှုကိုနိုဝင်ဘာလ29ရက်နေ့မှာသုံးပန်းအဖြစ်ဖမ်းဆီးခဲ့ကြောင်းဒီဇင်ဘာ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ပြောဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့စကခစနစ်ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းသေဆုံးတယ်ဆိုတာမဟုတ်မှန်ကြောင်းပြောဆိုထားပါတယ
်ဒီနေ့မှာဆိုလဲရှမ်းပြည်နယ်မြောက်ပိုင်းမှာစစ်စေးတာဝန်ထမ်းဆောင်နေတဲ့တမမှုတရားကိုဒါအသေးရရှိခဲ့ဆိုပြီးတော့ကြသတင်းတွေ့နေတာရှိပါတယ်ကျွန်တော်အနေနဲ့ရှင်းရှင်းလင်းပြောချင်တာကတော့သူတို့ပြောနေတဲ့တမမှုဆိုတာဒီရှေ့တန်းမှာစစ်စေးတာဝန်များကိုထမ်းဆောင်လျက်ရှိကြောင်းပြောကြလိုပါတယ
်ဒီလ9ရက်နေ့မှာချမ်းပြည်နယ်မြောက်ပိုင်းကနမ်ခန်းနဲ့လောက်ကန်အရှိတောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလောက်ကန်ကိုရှော့တိုက်ဒုံးနဲ့ပစ်ခတ်တာရှိသလိုမူဆယ်105မိုင်မှာလည်းတိုက်ပွဲဖြစ်ပွားကြောင်းပြောဆိုထားပါတယ်ဒီကနေ့ညနေပိုင်းအထိတော့ MNDAA ကကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးသလိုအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလဲအကြောင်းပြန်ကြားတာမရှိပါဘူး။ညီနောင်မဟာမိတ်အဖွဲ့တွေကအောက်တိုဘာလ29ရက်နေ့စစ်စင်ရေးစတင်ပြီးနောက်မှာရှမ်းမြောက်ဒေသမှာ TNL ကတပ်စခန်း50ကျော်နဲ့ MNDA ကတပ်စခန်း200ကျော်တင်ပတ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။